ဒီကနေ့သမရအိမ်တော်မှာသမရကြီးကပြည်တွင်းသတင်းတောက်တွေကိုပဲတည်တံတွေ့ဆုံခဲ့တာပါ။အဲ့ဒီလိုတွေ့ဆုံရမှာတကယ်လို့လိုအပ်ရင်ပြည်သူတွေကလိုလားရင်နောက်ထပ်သမရတက်တန်းတာဝန်ထမ်းဆောင်ပါမယ်လို့ပြောခဲ့ပါတယ်။ငြိမ်းချမ်းရေးလူမှုရေးနဲ့သူ့ရဲ့အမေရိကန်ခီးစဉ်တွင်ကတချို့အကြောင်းအရာတွေကိုလည်းသတင်းတောက်တွေမေးမြန်းသမျှဖြေကြားခဲ့ပါတယ်။ဒီအကြောင်းပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်တင်ဂီထိုက်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြည်ကနေလာကအမေရိကန်ပြည်ထောင်စုခီးစဉ်တွင်ပြပသတင်းတောက်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလှုပ်ဆောင်ခဲ့တဲ့သမရဦးသိန်းစိန်ကပြည်တွင်းမီဒီယာတွေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာမီဒီယာတွေနဲ့တွေ့ဆုံပြီးပြည်တွင်းမီဒီယာတွေနဲ့မတွေ့ဆုံဘူးလို့မဖြစ်ရလျောက်သူ့အနေနဲ့အခုတွေ့ဆုံပွဲကိုစီစဉ်ရတာပါလို့သမရဦးသိန်းစိန်ကပြောပါတယ်။ပြည
်ပမီဒီယာနဲ့ဆက်ဆံရမှာတော့ကြာပြတ်တွေ့ရတယ်။ဆက်ဆံပြည်တွင်းမီဒီယာနဲ့ကျွန်တော်တို့ကြည့်ရတယ်ဒီကျွန်တော်ကြားပါတယ်။အဲ့ဒီဗီဒီယိုနဲ့ကျွန်တော်ကိုဒီမှာပြဆိုရတဲ့ဆိုပြီးတော့ကျွန်တော်တို့ဆက်ဆံရကြည့်လို့ဆိုတဲ့နေရာမှာဆက်တူရကျွန်တော်ကဟိုစီကခံရတဲ့ဖြစ်တယ်
အစိုးရရဲ့သဘောထားဆောင်ရွက်ချက်တွေကိုပြည်သူတွေသိရှိစေဖို့ကမီဒီယာတွေရဲ့အရေးကြီးတဲ့အခန်းကဏ္ဍဖြစ်ပါတယ်လို့သမရကပြောပါတယ
်ကျွန်တော်ရဲ့သဘောထားဒါရီကိုကျွန်တော်ဆက်ပြတ်ကျွန်တော်ကသိရှိနားလည်ကြအောင်ကျွန်တော်လုပ်ပါအဲ့ဒါရီရဲ့ဒီကနေ့ရဲ့သဘောထား
ဒီကနေ့တွေ့ဆုံပွဲမှာသတင်းတောက်တွေရဲ့မေးမြန်းမှုတွေကိုဖြေကြားတာမှာတော့လူမှုအနေနဲ့နောက်ထပ်သူ့ကိုသမရအဖြစ်ရွေးဖို့ဆန္ဒရှိနေတယ်ဆိုရင်ဒုတိယသက်တမ်းအတွက်စဉ်းစားမယ်ဆိုပြီးဖြေကြားပါတယ်သမရဦးသိန်းစိန်ကပြပခီးစဉ်တစ်ခုမှာသူ့အနေနဲ့ပထမသက်တမ်းကိုရင်ဆက်ပြီးရွေးကောက်ပွဲဝင်မှာမဟုတ်ဘူးလို့ပြောဆိုခဲ့တာပါ။နောက်လက်ရှိရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးလဲအစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရုံးခွဲလာရောက်ဖွင့်လှစ်ခွင့်မပြုဘူးလို့လည်းထပ်ပြီးပြောသွားပါတယ်။ကချင်လက်နက်ကိုင်အဖွဲ့ KIU နဲ့ငင်းချင်းရင်ဆက်ပြီးလှုပ်ဆောင်သွားမယ်အနေအထားကိုလည်းရှင်းပြသွားပါတယ်။စီးရင်မွေးတင်မှုရှော့ချရေးအတွက်စီမံချက်၈ခုနဲ့အစိုးရကဆောင်ရွက်နေတယ်ဆိုပေမဲ့တကယ်တမ်းအပြောင်းလဲကိုလူတိုင်းခံစားနိုင်ဖို့ဆိုတာကတော့အချိန်ယူရအောင်မယ်လို့လည်းသူကပြောပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ပြည်တွင်းသတင်းတောက်တွေအက်ဒီတာတွေကရောဘယ်လိုရှုမြင်ကြပါသလဲ။ 70 News Channel ရဲ့အက်ဒီတာကိုအမန်ကိုကျွန်မမေးကြည့်ပါတယ်
။ထပ်ပြီးတော့လင့်လာတော့လေဒီစတိန်ပြီးွားလို့ရှင်လည်းထပ်ပြီးတော့နောက်ချိန်နေမြအဲ့လိုမျိုးကျွန်တော်ကိုရှိလာအောင်မလားဆိုပြီးတော့ဒီအခုကလမ်းတော့ပွင့်သွားပြီဆိုတော့အခုကဒီတစ်ခေါက်ကကျွန်တော်ထင်တယ်သူလည်းဟိုအချိန်မှတမတာလည်းဟိုဖြေခဲ့တဲ့ဟာတွေကများလာတွေ့ကြုံများလို့ထင်တယ်ကျွန်တော်တို့တို့ရှုမိတဲ့မျိုးကနေဆိုလို့ရှိရင်လည်းအဲ့လိုမျိုးခဲမျိုးကမျိုးပါပါမယ်သူလည်း interview ဖြေတဲ့ဟာတွေ့ကြုံများလာတော့ပြောတာတော့အများကြီးပဲဒါပေမဲ့ဟိုသူလည်းဟိုချောင်းတိမ်ပြီးတော့ဖြေသွားတော့လေတော်တော်လေးပြောရဲဆိုတဲ့တာမျိုးဖြစ်လာတွေ့ရတယ်ကျွန်တော်တို့တော့မှပြန်ပြောရဲအဲ့တော့ဟိုပြောတာတော့အများကြီးပဲလိုချင်တဲ့ဟာတော့မရပါဘူးဒါပေမဲ့ဟိုသူမဖြေဘူးလားဆိုတော့မဖြေဘူးလည်းမဟုတ်ဖြေတော့ဖြေသွားတယ်ဆိုတော့အခုကအစဆိုတော့နောက်တော့ဟိုကျွန်တော်ထက်ရမယ်ဆိုတော့ကိုသင်ပြပါတယ်ဟိုခုပွင့်ရတော့ဘယ်လိုသွားသွားပြောရရင်တော့ကျွန်တော်ပဲဟိုမလုပ်ခင်ရတော့ကြော်လင့်တော့တော့ဟိုအချက်လက်တွေမရဘူးဗျ
ဒါကတော့ 70 News Channel ကကိုအမှန်ပြောသွားတာပါ။ဒီကနေ့သမရအိမ်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြန်ကြားရေးဝန်ကြီးဦးအောင်ကြည်လည်းတက်ရောက်ခဲ့ပြီးနိုင်ငံခြားသတင်းထောက်တွေမြန်မာနိုင်ငံမှာလာရောက်သတင်းရယူနိုင်မှုအတွက်အကြေကြေဝင်ထွက်နိုင်တဲ့ပြည်ဝင်ခွင့်ဗီဇာတွေထုတ်ပေးဖို့သူထောက်ခံထားတဲ့အကြောင်းလည်းပြောသွားပါတယ်။ပြည်တွင်းသတင်းထောက်150လောက်တက်ရောက်ခဲ့တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့သမရရုံးဝန်ကြီးဦးအောင်မင်းနဲ့ဦးစိုးသိန်းတို့လည်းတက်ရောက်ခဲ့ပါတယ်ရှင်။